သမိုင်းဝင်ပင်လုံညီလာခံကိုတက်ရောက်တည်င်းယူခဲ့သူပင်လုံစာချုပ်ချုပ်ဆိုတာကိုမျက်မြင်တွေ့ခဲ့သူဖြစ်တာကြောင့်လေးစားသူတွေကတက်ရှိပင်လုံလို့တင်စားခေါ်ဝေါ်ခံရသူမြမအလင်းတည်င်းစာရဲ့တည်င်းတော့စာရေးဆရာပါလီမန်ဒီမိုကရေစီခစ်ကလွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့တဲ့ဦးဆန်အောင်ဟာအင်္ဂါနေ့ညပိုင်းကတောင်ကြီးမြို့မှာကွယ်လွန်သွားခဲ့ပါတယ်ဦးဆောင်ဟာပင်လုံစာချုပ်ပါသဘောတူညီချက်တွေအကောင့်တဲ့ဖော်ရေးကိုနောက်ဆုံးအချိန်ထိမျှော်လင့်ခဲ့တယ်လို့တောင်သူလယ်သမားအရေးကိုလည်းအလေးထားဆောင်ရွက်ခဲ့သူဖြစ်ပါတယ်။ဦးဆောင်ရဲ့နာရေးသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဦးဆောင်ဟာအသက်63နှစ်အရွယ်မှာတောင်ကြီးမြို့ကနေအိမ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။ဦးဆောင်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးတားဖြစ်သူဦးကျော်ကျော်ဆန်ကအခုလိုပြောပါတယ
်။အော်မင်းညာက30နှစ်မြို့ပေါ်ตอนนั้นก็มาเลยก็ครับอ่ะยังนะก็จะมาขอเพื่อจะมาที่ทุกเวทีอ่ะให้เสียอันนี้เนี่ยแล้วก็จะวางอ่ะแล้วก็ที่ทุกเวทีก็ทางซ้ายขึ้นอันเดียวกันอันเดียวกันประมาณเท่ากันอันนี้ทีเดียวประสบอันนี้ใช่ไหมที่โปรโมทอะไรประมาณที่เลือกตัวอะไรอันนี้มีอยู่ที่อะไรไม่เนี่ยสีตามนั้นใช่ไหม
ဦးဆောင်အောင်ကို1924ခုနှစ်ကတောင်ကြီးမြို့မှာရဲဝင်တော်ဥမမောင်ကြီးနဲ့ဒေါ်ခင်ထွေးတို့ကမွေးဖွားခဲ့တာဖြစ်ပါတယ်။အသက်15နှစ်အရွယ်မှာတောင်ကြီးမြို့က ABM ကို American နှစ်ချင်းခရစ်ယာန်သာသနာပြုကျောင်းမှာပညာသင်ကြားခဲ့ပြီးအဲ့ဒီအချိန်မှာပဲမြမအလင်းသတင်းစာတိုက်ကိုသတင်းတွေရေးသားပေးပို့ရင်းအကျိုးတော်ဆောင်သတင်းတောက်အဖြစ်ခန့်အပ်ခံခဲ့ရပါတယ်။သတင်းတောက်အဖြစ်နဲ့မဲတင်တောင်ဒေသကပိုးအိုရွာတွေမှာအငတ်ဘေးကြောက်တဲ့သတင်းရေးသားခဲ့တာကြောင့်လည်းအင်္ဂလိပ်အစိုးရကဖန်ဝရံထုတ်ခံခဲ့ရတယ်လို့နောက်ပိုင်းမှာသတင်းဖြစ်ရမှန်ကန်တာကြောင့်အရေးယူမခံခဲ့ရပါဘူးမြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်မှာတော့ဦးဆောင်အောင်ဟာ1952ခုနှစ်ကနေ56ခုနှစ်အထိပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးပါတဲ့ဦးဆောင်အောင်ဟာပင်လုံညီလာခံကိုတက်ရောက်သတင်းယူခွင့်ရခဲ့တဲ့သတင်းတောက်ဖြစ်ပြီး1980မှာထုတ်ဝေခဲ့တဲ့ညီညွတ်ရေးအရေးတော်ပုံကပင်လုံအတွင်းရေးစာအုပ်ဟာလည်းထင်ရှားတဲ့စာအုပ်တစ်အုပ်ဖြစ်ပါတယ်။ဦးဆောင်အောင်ဟာပင်လုံစာချုပ်အရဖက်ဒရယ်ပြည်ထောင်စုပေါ်ပေါ်ရေးကိုနောက်ဆုံးအချိန်ထိမျှော်လင့်ခဲ့ကြောင်းသူနဲ့ရင်းနှီးတဲ့ရှစ်လေးလုံးရှမ်းပြည်နိုင်ငံရေးအင်အားစုအဖွဲ့ကဦးတင်မောင်တိုးကပြောပါတယ်
။သူကဒီပင်လုံစာချုပ်နဲ့ပတ်သက်ပြီးတော့လည်းသူကတော်တော်လေးခံစားချက်တင်တယ်လေ။နောက်သူကဒီစာချုပ်ရဲ့ဆရာအချက်တွေအကောင့်ထဲမှာပေါ်လာတဲ့အတွက်လည်းသူကခုစိတ်စောင့်နေပြီပေါ့လေ။ဒါမျိုးလင်းနေတော့ပဲ။ဒီ27ရာစုပင်လုံယူသွားမျိုးလင်းနေတယ်ပဲသူကအခုကွယ်တော်သွားပါ။ပြောတော့ဆက်ရပြောင်းစုပဲပေါ့ပြင်လင်းလာတာ
။ဦးဆောင်အောင်ဟာတောင်သူလင်သမားအရေးကိုလည်းမကွယ်လွန်မီအထိဆောင်ရွက်ခဲ့တယ်လို့လည်းဆက်ပြောပါတယ်
။ဒီနေ့3နှစ်တုန်းကလည်းသူကဒီစပန်ကလေ PPA NGO ဖွဲ့လေ။ဒါအရမ်းနဲ့သူကခေတ်ဆက်ပြီးတော့မှကျွန်တော်တောင်းပြီးလေသမားလေးဒါဒီမှာဟိုသင်တန်းလေးပြီးတယ်နောက်ဒီ CPU ရလည်းတောင်းကြရမှာဆက်ကြည့်တောင်းကြည့်ရလေတောင်းပြီးလေသမားလေးကိုတော့ပေါ့ခေတ်ဆက်ပြီးတော့မှပေါ့နော်သူကမှသင်တန်းလေးပြီးတယ်နောက်ဒီကားကအင်္ဂလိပ်ကအင်္ဂလိပ်ကစဉ်းစားစုကြည့်ရတဲ့အဲဒီအင်္ဂလိပ်ကတောင်းပြီးလေသမားလေးအတွက်ရတော့ဒီအင်္ဂလိပ်မှာဟိုဒီအားကြီးအဖွဲ့ကြီးဖွဲ့ကြီးဒါပဲနောက် AGU တွေနဲ့ခေတ်ဆက်ပြီးရပါပေါ့
အစ္စလမ်ဘာသာဝင်တဦးဖြစ်တဲ့ဦးဆောင်အောင်ရဲ့ဇာပနာကိုတော့ဗုဒ္ဓဦးနဲ့နေ့လယ်2နာရီမှာတောင်ကြီးမြို့ကမွတ်စလင်တုတ်တံမှာကျင်းပခဲ့ပါတယ်။ဦးဆောင်အောင်ကွယ်လွန်ချိန်မှာဇနီးဖြစ်သူဒေါ်အေးမြ၊တာဦးညီညီဆန်၊ဦးကျော်ကျော်ဆန်၊သမီးဒေါ်မိုးမိုးဆန်နဲ့မြင်းနှစ်ယောက်ကြံရစ်ခဲ့ပါတယ်။